Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောသားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇူလိုင်လ29ရက်တနင်္လာနေ့ညနေခင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို line to meter 16.25 ရို့ကနေတက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျမအစ်တနာကျော်ပါရှင်။ American သမ္မတ Barack Obama ဟာ Ethiopia နိုင်ငံကိုပထမဦးဆုံးလာရောက်တဲ့ American သမ္မတဖြစ်ရတဲ့အတွက်ဝမ်းမြောက်တယ်ဆိုပြီးတော့ပြောကြားသွားခဲ့ပါတယ်။မြန်မာနိုင်ငံအနှံ့မှာတော့ဒီရက်ပိုင်းတွင်မိုးသီထံရေကြီးမှုတွေကြောင့်တေဆုံးသူအနည်းဆုံး10ခန်းဝန်းကျင်ရှိသွားပြီဖြစ်ပြီးတော့ဒီသတင်းပတ်ထဲမှာလည်းဆက်ပြီးတော့မိုးကြီးနိုင်ပြီးတော့မြေပြိုလာနဲ့ရုတ်တရက်ရေကြီးတာတွေကြုံနိုင်တယ်လို့ခန့်မှန်းထားပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညနေပြောပြပေးဖို့ရှိပါတယ်နန်းလောင်ရေ
။ကောင်းပါပြီရှင်။လာမယ့်အနေငယ်အတွင်းမှာမြန်မာပြည်နယ်တွင်မြန်မာပြည်ထက်ကပြည်နယ်နဲ့တိုင်းအတော်များများမှာဆက်လက်မိုးကြီးနိုင်ပြီးမြေပြိုရာနဲ့ရုတ်တရက်ရေကြီးနိုင်တဲ့အခြေအနေတွေရှိနိုင်တယ်လို့မိုးလေဝသကခန့်မှန်းလိုက်ပါတယ်
။မိုးကြီးမဲ့ဟာကတော့ချင်းပြည်နယ်နောက်ရခိုင်ပြည်နယ်စကိုင်းတိုင်းပေါ့နော်စကိုင်းတိုင်းကလည်းတတိတော်ထားရအောင်ပဲအကိုတိုင်းလည်းမိုးကြီးမဲ့
မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာဟာရီနိုင်တီယမ်ကပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာကြားရမှာပါဒါပြင်2015ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကျမဲ့လွတ်တော်ကိုယ်စားလှယ်လောင်စင်းကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့ထုတ်ပြန်ကြေညာလိုက်တဲ့သတင်းနဲ့အတူဗိုလ်ချုပ်မူဂျီမင်းအောင်လိုင်းရဲ့အိန္ဒိယနိုင်ငံခီးစဉ်အတွင်းနိုင်ငံနယ်ဆက်ကလက်နက်ကင်တပုံတွေအရေးကိုလည်းအဓိကထားပြောဆိုဆွေးနွေးမဲ့အကြောင်းအရာတစ်ခုဖြစ်မယ်လို့ခန့်မှန်းမှုတွေရှိတဲ့အကြောင်းကိုတင်ပြဖို့ရှိပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်ခုရင်ဆုံးတော့သတင်းလာနေနောက်ဆုံးရသတင်းတွေကိုမအေးသန္တာကျော်နဲ့ကိုကောင်းထက်တို့ကပြောပြပေးကြပါအောင်ရှင်
American သမ္မတ Barack Obama ဟာ Ethiopia နိုင်ငံကိုပထမဦးဆုံးလာရောက်တဲ့ American သမ္မတဖြစ်ရတာကြောင့်ဝမ်းမြောက်တယ်ဆိုတာနဲ့ Ethiopia အပါအဝင် Africa တစ်တိုက်လုံးဟာ American ပြည်အောင်စုအတွက်ဘလောက်အရေးပါသလဲဆိုတာသူ့ရဲ့ခီးစဉ်ကမိမောင်းထိုးပြတာဖြစ်တယ်လို့ပြောကြားသွားပါတယ်ဒီကနေ့တင်းနှင်းလာနေမှာပဲတွေ့ဆုံဆွေးနွေးပြီးတဲ့နောက် Addis Ababa မြို့တော်မှာ Ethiopia ဝန်ကြီးချုပ် Hailemariam Desalegn နဲ့ပူးရဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ American သမ္မတအခုလိုပြောသွားတာဖြစ်ပါတယ်Ethiopia ဝန်ကြီးချုပ်ကလည်း Ethiopia နိုင်ငံဟာလူ့အခွင့်အရေးနဲ့နိုင်ငံအုပ်ချုပ်ရေးပိုင်းမှာတိုးတက်အောင်လှုပ်ဆောင်မှုအလေးနဲ့ရှိပါတယ်။ Democracy စနစ်ထွန်းကားဖို့အလေးထားလှုပ်ဆောင်တာတကယ်ပါအပေါ်ယံမဟုတ်ဘူးလို့ပြောသွားပါတယ်။ခေါင်းဆောင်တို့ဟာ Ethiopia နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှု Democracy စနစ်ထွန်းကားရေးနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးကိစ္စရပ်တို့အပြင်တောင်ဆူဒန်နဲ့ဆိုမာလီးယားနိုင်ငံတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးကြဝါသွားကြပါတယ်။ Islam အစွန်းရောက်El Shabab အဖွဲ့ကိုနှိမ်နှင်းရင်းနဲ့ဆိုမာလီးယားနိုင်ငံကိုတည်ငြိမ်မှုရှိအောင်လုပ်တဲ့နေရာမှာ Ethiopia နိုင်ငံကိုအဓိကမဟာမိတ်လို့ American ကအရှုမြင်တာဖြစ်ပါတယ်။ဒီလိုဆွေးနွေးမှုတွေအပြင်အကြမ်းဖက်အစွန်းရောက်မှုတိုက်ဖျက်ရေးအတွက်ဒေါ်လာတန်40အကုန်ကျခံပြီးတော့ကူညီထောက်ပံ့မှုတွေပေးသွားဖို့ရှိရဲလို့လည်းအင်ဂျီတော်ကကြေညာပါတယ်။ဒါဟာ Africa ဒေသတစ်ခုလုံးမှာလေ့ကျင့်သင်ကြားမှုပစ္စည်းကရိယာဆွေးရင်မြင့်တင်ရေးနဲ့အစွန်းရောက်မှုတိုက်ဖျက်ရေးတို့အတွက်ထောက်ပံ့မယ်လို့ပြောထားတဲ့ဒေါ်လာ465သန်းအပြင်ထပ်ပြီးတော့စောင့်ပေးမှာဖြစ်ပါတယ်။ Ethiopia ဝန်ကြီးချုပ်ဦးဆောင်တဲ့အစိုးရအဖွဲ့ဟာအကြမ်းဖက်မှုတိုက်ဖျက်ရေးစစ်ဆင်မှုအတွင်းမှာသတင်းတောက်တွေအစိုးရနဲ့သဘောထားကွဲလွဲသူတွေကိုဖမ်းဆီးခဲ့တယ်ဆိုပြီးတော့လူ့အခွင့်အရေးလှုပ်ရှားသူတွေကသမ္မတ Obama ရဲ့ Ethiopia ခီးစဉ်ကိုဝေဖန်ကြတာဖြစ်ပါတယ်။ Mr. Obama ကလည်းဒီကနေ့ဆွေးနွေးပွဲထဲမှာ Ethiopia ရဲ့လူ့အခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးတော့ပြောလိမ့်မယ်လို့ခန့်မှန်းခဲ့ကြပါတယ်ရှင
်။ Syria မှာရှိတဲ့ IS Islamist စစ်သွေးကြော်တွေနဲ့အီရန်မှာရှိတဲ့ကတပုံတွေကိုပြင်မှတ်ထားပြီးတူရကီဆိုရကလေကြောင်းကရောလက်နက်ကြီးတွေနဲ့ပါထိုးစစ်ဆင်တိုက်ခိုက်နေတာမှာအမေရိကန်ဆိုရကလည်းအားပေးကူညီနေပါတယ်။တူရကီဆိုရအနေနဲ့သူ့ရဲ့လုံခြုံရေးခွဲပေါင်ထဲကနေအကြမ်းဖက်သမားတွေရဲ့ပြင်မှတ်တွေကိုတိုက်ခိုက်နေတာဖြစ်တယ်လို့အမေရိကန်အင်ဖြူတော်ပြောခွဲရပုဂ္ဂိုလ်ကမနေ့တနင်္ဂနွေနေ့မှာပြောဆိုခဲ့ပါတယ်။ကပ်အလုံသမားပါတီ PKK တိမ့်ပိုက်ထားတဲ့အီရန်နိုင်ငံမြောက်ပိုင်းကမြို့တစ်ခုကိုတူရကီစစ်တပ်ကတောက်ကြနေကညာလုံးပေါက်တိုက်ခိုက်မှုတွေနဲ့အတူစစ်ဆင်ရေးစတင်ခဲ့တာပါ။ဒါဟာဒီဒေအဲ့ဒီဒေတာမှာငိမ့်ချမ်းရေးသဘောတူစာချုပ်ကြေညာခဲ့တဲ့2013ခုနှစ်ကစလို့တရားမဝင်အဖွဲ့အစည်းအဖြစ်သတ်မှတ်ထားတဲ့ကအဖွဲ့အပေါ်ပထမဦးဆုံးအကြိမ်ထိုးစစ်ဆင်မှုပဲဖြစ်ပါတယ်။တူရကီနိုင်ငံအတွင်းအကြမ်းဖက်မှုတွေနဲ့ပတ်သက်လို့ IS စစ်သွေးကြတွေနဲ့ကအဖွဲ့ကလှုပ်ဆောင်တာဖြစ်တယ်လို့ပြည်တင်ပြောဆိုပြီးတပတ်အကြာမှာအခုလိုထိုးစစ်ဆင်တဲ့ကြေညာချက်တွေထွက်ပေါ်လာတာဖြစ်ပါတယ်။တူရကီအစိုးရထိုးစစ်ဆင်နေတဲ့ IS နဲ့ကအဖွဲ့ကလည်းအချင်းချင်းရန်ဖက်အဖွဲ့တွေဖြစ်ပါတယ်။တူရကီနိုင်ငံနဲ့လုံခြုံရေးစိုးရိမ်မှုတွေကိုဆွေးနွေးဖို့အတွက်နေတိုးမဟာမိတ်အဖွဲ့တွေနဲ့အတူအင်္ဂါနေ့မှာအထူးအစည်းအဝေးတစ်ရက်ကျင်းပဖို့တူရကီအစိုးရကတော့တောင်းဆိုထားပါတယ်။တူရကီနိုင်ငံဟာအနောက်နိုင်ငံတွေနဲ့ဒေသတွေမဟာမိတ်တွေရဲ့ ပြီးခဲ့တဲ့ဩဂုတ်လကစတင်ခဲ့တဲ့ IS အစိုးရခြေမုံရေးကြိုးပမ်းမှုတွေကိုတိတ်မကြခင်ရင်ပိုင်းကမှပူးပေါင်းပါဝင်ခဲ့တာဖြစ်ပါတယ်
။ယမန်နိုင်ငံမှာအဟူသည့်တပုန်တွေကအပြည့်ခက်ရဲစဲရေးကိုပယ်ချလိုက်ပြီးတဲ့နောက်တချို့နေရာတွေမှာမြေပြင်တိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်ဖြစ်နေပေမဲ့လည်းလူသားချင်းစာနာထောက်ထားမှုဆိုင်ရာလုပ်ငန်းရပ်တွေလောက်ကင်နိုင်အောင်လို့၅ရက်ကြာအပြည့်ခက်ရက်ဆဲထားဖို့ sorry ဥဆောင်တဲ့ညွန်မောင်အဖွဲ့ကဒီကနေ့စပြီးတော့လေကြောင်းစစ်ဆင်မှုကိုရပ်ထားလိုက်ပါပြီ။နိုင်ငံတောင်ပိုင်းကတချို့ဒေသတွေမှာဒီကနေ့ပဲသဘုံတွေရဲ့တိုက်ခိုက်မှုတွေရှိတယ်ဆိုတဲ့သတင်းတွေရရှိပါရယ်။ယီမန်နိုင်ငံအတွက်အထူးလိုအပ်နေတဲ့အရေးပေါ်ကူညီကယ်ဆယ်ရေးပစ္စည်းတွေအရောက်ပို့နိုင်အောင်အပြည့်အခက်ယာယီရက်ဆဲထားမယ်လို့အီရန်အစိုးရနဲ့မဟာမိတ်ဖြစ်တဲ့ဟူသီရှီယာသဘုံတွေကိုပြီးခဲ့တဲ့၄လမှာလေကြောင်းစစ်ဆင်မှုလုပ်နေခဲ့တဲ့ညွန်မောင်တပ်ဖွဲ့ကကြေညာထားတာဖြစ်ပါရယ်။တနင်္ဂနွေနေ့ကတော့ဒီလိုမျိုးအပြည့်ခက်ရက်ဆဲထားတာဟာသူတို့ကိုအကျိုးရှိစေမှာမဟုတ်ဘဲね IS Islamic စစ်သွေးကြွတွေနဲ့ Al Qaeda စစ်သွေးကြွတွေကိုပဲအကျိုးရှိစေလိမ့်မယ်လို့ဟူသီသဘုံအကြီးအကဲ Abdel Malik Al Houthi ကပြောသွားပါတယ်ရှင်
။ Afghanistan နိုင်ငံမြောက်ပိုင်းဘာဂလန်ပြည်နယ်ကမင်္ဂလာပွဲတစ်ခုမှာတနက်အပြန်အလှန်ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်လူ21ယောက်သေဆုံးပြီးတချို့ဒဏ်ရာရရှိခဲ့ပါတယ်။မင်္ဂလာဝဲကျင်းပနေစဉ်မှာပဲပြည်နယ်ရဲအရာရှိတအူးရဲ့ဆွေမျိုးတအူးလှုပ်ကြံတက်ဖြတ်ခံရပြီးနောက်တနက်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့ဒီဆာလာခရိုင်ရဲမှူးကြီးဂူလီစတန်ခါဆာနီကပြောပါတယ်။ဒါပြင်ပြစ်ခတ်မှုထဲမှာပါဝင်ခဲ့တဲ့အဖွဲ့နှစ်ဖွဲ့ဟာသူတို့တစ်ဖက်နဲ့တစ်ဖက်ရန်ဆောင်နေတာနဲ့အတော်ကြာပြီလို့လည်းသူကပြောပါတယ်။လူနေအိမ်တစ်ခုမှပြုလုပ်ခဲ့တဲ့ဒီမင်္ဂလာဝဲကိုလူ400လောက်တက်ရောက်ခဲ့တယ်လို့ခါဆာနီကခန့်မှန်းပါတယ်။အသေဆုံးသူထဲမှာအများစုဟာအသက်14ကနေ60အထိရှိကြတဲ့မင်္ဂလာပွဲအသက်တွေဖြစ်တယ်လို့အရာရှိကပြောပါတယ်။တသူသားနဲ့တသူသမီးတို့ကတော့ဘေးမသိရမခပဲရှိနေတယ်လို့အာဏာပိုင်တွေကပြောပါတယ်။အာဖဂန်နစ္စတန်မှာတာလီဘန်အုပ်ချုပ်ကတည်းကတချင်းတွေဖွဲ့ကခုန်နာတွေကိုတားမြစ်ထားခဲ့ပေမဲ့2000ခုနှစ်တာလီဘန်တွေကြာရှုံးပြီးနောက်ပိုင်းမှာတော့ခန်းနားထဲဝါတဲ့မင်္ဂလာပွဲတွေကအဆန်းမဟုတ်တော့ပါဘူးခင်ဗျာ။
ဒီဝေးကံအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီ American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။မြန်မာနိုင်ငံအနှံ့မှာဒီရက်ပိုင်းတွင်မိုးသီးထန်ရေကြီးမှုတွေကြောင့်တိုက်ဆုံးသူအနည်းဆုံး10ခန်းဝန်းကျင်ရှိသွားပြီးတော့ဒီသတင်းဘက်ထဲမှာပြည်နယ်နဲ့တိုင်းအများပြားမှာဆက်ပြီးတော့မိုးကြီးနိုင်ပြီးမြေပြိုလာနဲ့ရုတ်တရက်ရေကြီးတာတွေနဲ့ကြုံရနိုင်တယ်လို့ခန့်မှန်းထားပါတယ်။လာမယ့်ရက်ပိုင်းတွေအတွင်းမှာပင်လယ်ကမ်းရိုးတန်းဒေတာတွေမှာလည်းမိုးသက်လေပြင်းကြာရောက်နိုင်တယ်လို့မြေပြင်လေပြင်းဟာလည်း45မိုင်အထိတိုက်ခိုက်နိုင်တာကြောင့်ငါးဖမ်းလေတွေအနေနဲ့သတိထားဖို့လိုအပ်ကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားတာပါ။ဘင်္ဂလားပင်လယ်အော်ရှေးမြောက်ဒေသမှာဖြစ်နေတဲ့မုန်တိုင်းသေးတစ်ခုကြောင့်လာမယ့်3ရက်အတွင်းမှာပြည်နယ်နဲ့တိုင်းဒေသကြီးဆက်တစ်ခုမှာဆက်ပြီးတော့မိုးကြီးနိုင်ပြီးတော့မြေပြိုရာနဲ့ရုတ်တရက်ရေကြီးနိုင်တဲ့အခြေအနေတွေရှိနေတယ်လို့ဆိုပါရယ်။ဒီမုန်တိုင်းဟာရခိုင်ပြည်နယ်မောင်နှောမြို့ရဲ့အနောက်မြောက်ဖက်မိုင်140စစ်တွေမျိုးရဲ့အနောက်မြောက်ဖက်မိုင်190အကွာမှာဆက်ပြီးတော့တည်ရှိနေပြီးတော့နောက်3ရက်လောက်မှာတော့အိန္ဒိယဘက်ကဥတီမဲ့အခြေအနေရှိကြောင်းမိုးလေဝသနဲ့ဇလဗေဒညွန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားတာပါအထက်မြန်မာပြည်မှာဆိုရင်ဒီရက်ပိုင်းတွေအတွင်းမှာကချင်ပြည်နယ်စကိုင်းတိုင်းနဲ့မန္တလေးတိုင်းတို့မှာရေကြီးရေလျှံတာတွေဖြစ်ခဲ့ပါတယ်ရေပေးတံကိုလူထောင်ပေါင်းများစွာထိခိုက်ခံစားနေရပြီးတော့ရှမ်းပြည်မြောက်ပိုင်းတီဘောမြို့မှာ200ကျော်တံတားတစ်ခုကျိုးပြက်ပြီးတော့လူ9ဦးသေဆုံးသွားသလိုလူ3ဦးလည်းဒဏ်ရာရရှိတယ်လို့အစိုးရထုတ်ကြေညာသတင်းစာမှာဖော်ပြပါရယ်။စကိုင်းတိုင်းဒေသကြီးနဲ့ကချင်ပြည်နယ်အတွင်းမှာရေကြီးရေလျှံတာတွေကြောင့်မြစ်ကြီးနားမန္တလေးရမီယထားအဆက်အသွယ်လည်းပြတ်တောက်နေခဲ့ပါရယ်။လာရှိုးမန္တလေးရထားခီးစဉ်တွေကိုလည်းဒီလ26ရက်နေ့ကနေပြီးတော့နောက်လ4ရက်နေ့အထိ10ရက်လောက်ရန်နာထားမှာဖြစ်ကြောင်းအစိုးရကသတင်းထုတ်ပြန်ပါရယ်။ကုလသမဂ္ဂရေးဘော်ကယ်ဆယ်ရေးအဖွဲ့ကတော့သေဆုံးသူ9ဦးရှိသွားပြီဖြစ်ကြောင်းသတင်းထုတ်ပြန်ထားပါရယ်ရှင်။
ဖိလစ်ပိုင်သမ္မတတာတီးယားမြောက်ဘနီညိုအကွီနိုကဒီကနေ့နိုင်ငံတော်ကိုနောက်ဆုံးအကြိမ်ပြောကြားမဲ့မိန့်ခွန်းမတိုင်ခင်မနီလာမြို့တော်မှာလင်ဝဲရင်းဆန္ဒပြသူတွေနဲ့လုံထင်းရဲတွေကြားကတိကယုံတွေဖြစ်ပွားခဲ့ပါတယ်။ဒီကနေ့တနင်္လာနေ့နောက်ပိုင်းသမ္မတအကွီနိုမိန့်ခွန်းပြောကြားခဲ့တဲ့ခွေဇွန်စင်ချီဖုံးအရကဒေါက်တာဆောင်းဦးနီးကိုဆန္ဒပြသူတွေရောက်မလာနိုင်အောင်ဟန်တာအကာရန်လှုပ်ထားတဲ့ကုံတက်တာကြီးတွေနဲ့မိထားတန်ရွယ်ကြီးတွေကိုဆန္ဒပြသူကမန်းချေ4000လောက်ကအတင်းထိုးပေါက်ဝင်ရောက်ဖို့စူးစမ်းခဲ့တယ်လို့ရဲတွေကပြောပါတယ
်ပါကစ္စတန်နယ်စပ်နာ အိန္ဒိယနိုင်ငံမြောက်ပိုင်းပန်ဂျက်ပြည်နယ်ကရဲစခန်းတစ်ခုကိုတပ်နက်သမားတွေကဝင်ရောက်တိုက်ခိုက်တာကြောင့်လူ6ဦးထက်မနည်းသေဆုံးခဲ့ရပါတယ်။လက်နက်အများများကင်ဆောင်လာတဲ့တပ်နက်သမားတွေဟာကူဒက်စပူမြို့ကရဲစခန်းကိုဝင်ပြီးတော့မတိုက်ခိုက်ခင်မှာဘတ်စကာဂိတ်တစ်ခုကိုလည်းဒီကနေ့တနင်္လာနေ့မှာပဲတိုက်ခိုက်ခဲ့တယ်လို့အာဏာပိုင်တွေကဆိုပါတယ်။တီချေတန်ရရသူတွေထဲမှာအ ਨੇ စုံအရက်သား2ဦးပါဝင်တယ်လို့သတင်းတွေမှာဖော်ပြထားပါတယ်။တိုက်ခိုက်သူတွေကရဲတန်းလျာကိုဝင်ပြီးတော့အကာအကွယ်ယူလို့ရဲတွေနဲ့အပြန်အလှန်ပစ်ခတ်တိုက်ခိုက်ခဲ့တာပါ။အဲ့နေရာကမိရထားလမ်းတွေမှာလည်းဘုံ၅လုံးထောင်ထားတာကိုရဲတွေကရှာဖွေတွေ့ရှိခဲ့တယ်လို့အိန္ဒိယသတင်းတွေမှာဖော်ပြထားပါတယ်။တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာပါကစ္စတန်ရဲ့နယ်စပ်တစ်လျှောက်လုံခြုံရေးတိုးမြင့်ချထားဖို့အမိန့်ထုတ်ထားတယ်လို့အိန္ဒိယပြည်ထရေးဝန်ကြီးရာဂျာနတ်စင်ကသတင်းထောက်တွေကိုပြောပါတယ်ဒီကနေ့တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့တိုက်ခိုက်သူတွေဟာအိန္ဒိယထိန်းချုပ်တဲ့ကက်ရှမီးယားဒေသကပန်ဂျက်ပြည်နယ်တွေကိုဝင်ရောက်တိုက်ခိုက်တာဖြစ်နိုင်တယ်လို့သတင်းတွေမှာပြောထားပေမဲ့လည်းတကယ်တမ်းဘယ်သူလက်ချက်လဲဆိုတာမသိရပါဘူးပန်ဂျက်ဒေသက1980ပြည့်လွန်နှစ်တွေတွင်မှအိန္ဒိယအစိုးရကိုပန်ဂျက်ပြည်လူမျိုးတွေပုံကန့်မှုနဲ့လူတွေတေချေခဲ့ရတဲ့ဒေသဖြစ်ပါတယ်ရှင
်အမေရိကန်ထူးသံတမန်အဖွဲ့ဟာတောင်ကိုရီးယားတရုတ်နဲ့ဂျပန်နိုင်ငံတို့ကအရာရှိတွေနဲ့တွေ့ဆုံပြီးမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ကိုဖျက်သိမ်းဖို့6ပွင့်ဆိုင်ညီနိုင်ရေးတွေပြန်ဆဖို့အရေးဆွေးနွေးကြဖို့ရှိပါတယ်။အီရန်ကနျူကလ িয়ার အစီအစဉ်ကိုကန့်သတ်ရင်နိုင်ငံတကာပိတ်ဆို့ရည်ရွယ်မှုတွေကိုရှော့ချပေးမယ်ဆိုတဲ့သဘောတူညီမှုရရှိသွားသလိုပဲအဲ့ဒီအထူးတန်တမန်အဖွဲ့ဟာမြောက်ကိုရီးယားအစိုးရနဲ့သဘောတူညီမှုတရားရဖို့အစဉ်သက်ရှိတယ်လို့အမေရိကန်တန်တမန်ဆစ်နီဆေးလာကဆိုမျိုးမှာပြောကြလိုက်ပါတယ်။အီရန်နျူကလ িয়ার သဘောတူညီမှုဟာ2009ခုနှစ်ကတည်းကရပ်ဆိုင်းထားတဲ့မြောက်ကိုရီးယားနဲ့ညီနိုင်မှုတွေပြန်ဆဖို့အထောက်အကူဖြစ်လာနိုင်မှုမျှော်လင့်နေတယ်လို့အရှေ့အာရှဒေသကအရာရှိတချို့ကထုတ်ဖော်ပြောကြားခဲ့ပါတယ
်။တင်းလာနေညနေခင်းထိတ်တန့်ရောက်တဲ့တွေကိုမအေးတနာကျော်နဲ့ကိုကောင်းထက်တို့ကပြောပြပေးခဲ့တာပါ။ VOA ကလည်းခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းရဲ့နားဆင်နိုင်ပါတယ်ရှင်။ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားမှာပါ2015ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကျမဲ့လွတ်တော်ကိုယ်စားလှယ်လောင်းစည်းရင်းကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့ထုတ်ပြန်ကြေညာလိုက်ပါတယ်ရွေးကောက်ပွဲကျင်းပဖို့လပိုင်းလောက်သာလိုတော့တဲ့အတွက်နိုင်ငံရေးပါတီတွေအနေနဲ့လည်းအချိန်လူပြီးကိုယ်စားလှယ်တွေကိုရွေးချယ်နေကြရတာပါရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေနဲ့ပတ်သက်ပြီးဆက်သွယ်ဆောင်ရမ်းထားတဲ့မဆုမုံကပြောပြပေးမှာပါရှင်
နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာလွှတ်တော်အသီးသီးအတွက်တိုင်းနယ်ပြည်နယ်အလိုက်ကိုယ်စားလှယ်လောင်းအမည်စည်းရင်းတင်သွင်းထားတဲ့နောက်ဆုံးရစည်းရင်းကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့ထုတ်ပြန်ကြေညာလိုက်တာပါကော်မရှင်တာဝန်ရှိသူတဦးဖြစ်တဲ့ဦးမြင့်နိုင်ကတော့ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမယ်နိုင်ငံရေးပါတီတွေတတိပုဂ္ဂလတွေအနေနဲ့ဩဂတ်လ10ရက်နေ့နောက်ဆုံးထားပြီးအမည်စည်းရင်းတွေတင်သွင်းဖို့လိုပါတယ်လို့ပြောပါတယ
်10ရက်နေ့ကိုနောက်ဆုံးထားပြန်ရမှာပါနောက်ဆုံးတဲ့ကတော့10ရက်နေ့ပါရက်ထပ်တိုးပြီးတော့စီစဉ်လို့ရှိအောင်ခင်ဗျာကျွန်တော်တို့စနစ်တင်းငွေတွေကိုရုံးခွင့်ပြီးတော့ဝါဇူလာပြည်ရလွဲပြီးတော့စနစ်တင်းငွေတွေကိုရုံးခွင့်ပေးပါဆိုပြီးအဲ့လိုကျွန်တော်ဝင်ကြတာလည်းစနစ်တင်းငွေတွေကသူဆောင်ရနိုင်ပါလေ36မှာလေသူပေါ်ပြတာလေ36နဲ့တင်ရမှာပေါ့တတ်မှတ်ထားတဲ့အချိန်လာတင်ရမှာပါဟုတ်တယ်
အဓိကအတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ကတော့ဇူလိုင်လ26ရက်နေ့အထိလွှတ်တော်ကိုယ်စားလှယ်လောက်တဦးသာတင်သွင်းထားနိုင်ပြီးတော့အချိန်မလောက်တဲ့အတွက်သတ်မှတ်ရဖို့တိုးပေးဖို့ကော်မရှင်ကိုတောင်းဆိုခဲ့ပေမဲ့ကော်မရှင်ဘက်ကသတ်မှတ်ရတိုးပေးဖို့ကိုပယ်ချထားပါတယ်။ဒါကြောင့်မို့လို့ပါတီအနေနဲ့သတ်မှတ်ချက်အမည်စည်းရင်းနဲ့တင်သွင်းနိုင်အောင်အချိန်လူစူးစမ်းနေရပါတယ်လို့ NLD ပါတီရဲ့ပြောခွင့်ရဦးညံဝင်းကပြောပါတယ်။
ပွင့်ယူမကွေးတိုင်းပွင့်ယူကဒေါက်တာအောင်မွန်းညိုတယောက်တင်ပြီးသွားပြီလို့ကျွန်တော်အဲ့လိုသတင်းကြားနေတယ်။တိုက်ရိုက်တော့ရပိုမရသေးဘူး။ကျွန်တော်တို့လည်းအချိန်လေးကိုလုံးနေကြရတယ်။ဒါမလို့ဒီလုံးတိုင်းတာနဲ့အကုန်လုံးနေရာတိုင်းကိုဝင်ဖို့ဆိုတော့ကျွန်တော်တို့မှအရေးပြများပါတယ်။အဲ့ဒါကြောင့်ဒီချက်ချင်းတော့ဘာမှမပြောနိုင်သေးဘူး။စူးစမ်းတော့မှအချိန်ကနည်းနေတယ်။သွားရလာရင်လည်းအချိန်ကနည်းနေတယ်။အဲ့ဒါကြောင့်တောင်းတာလေ။အားလုံးပြည့်စုံအောင်စူးစမ်းပြီးတော့လုပ်နေပါလေ။
လက်ရှိအာဏာရပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကတော့လွှတ်တော်ကိုယ်စားလှယ်လောင်းတင်သွင်းမှုတွေကိုတတ်မှတ်ရတဲ့အညီတင်သွင်းနိုင်မှုအသင့်ရှိနေပြီးတော့လက်ရှိလွှတ်တော်တွေမှာတာဝန်ထမ်းဆောင်နေစေလွှတ်တော်ကိုယ်စားလှယ်လောင်းတွေကိုဒီတစ်ကြိမ်သက်တမ်းအတွက်ပါဝင်ရှင်ပြိုင်နိုင်မှုဦးစားပေးရွေးချယ်မှာဖြစ်ပါတယ်။ပြည်ခိုင်ဖြိုးပါတီရဲ့အကြီးအကဲတဦးဖြစ်တဲ့ကွယ်လွန်သူဦးအောင်တောင်ရဲ့မဲဆန္ဒနယ်မှာဝင်ရောက်ရှင်ပြိုင်မျိုးရှိတဲ့ပြည်ခိုင်ဖြိုးပါတီမြင်းချံမဲဆန္ဒနယ်ကပြည်သူလွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကပါတီဘက်ကနေဝင်ရောက်ရွေးခံကြမယ်လွှတ်တော်ကိုယ်စားလှယ်တွေရဲ့အနေအထားနဲ့ပတ်သက်ပြီးအခုလိုရှင်းပြပါတယ
်ကျွန်တော်ကငကောမြင်းညာကနေပြီးတော့ကျွန်တော်ပြိုင်မှုလုပ်ထားတာကျွန်တော်ဟိုမူလကနေကကျွန်တော်မြင်းညာမျိုးနေပေါ့လေအဲဒါမှမဟုတ်ကကျွန်တော်ကဇာတိသားကဟိုတောင်သားနဲ့ဝဲလောင်တာဆိုတော့အပါဘူးအောင်တော့အခုလိုဖြစ်တဲ့အခါကျတော့ကျွန်တော်ဟိုပါတီကနေပြီးတော့တောင်သားပြည်သူလွှတ်တော်ကိုယ်စားလှယ်ဟို ပြောင်းမယ်လို့နှုတ်အားဖြင့်တော့ပေါ်ပြောပြီးပြီတရားဝင်တော့စာမထွက်သေးဘူးဗျာအဲ့တော့ကျွန်တော်တို့ကတော့ဟိုအတက်နိုင်ဆုံးကိုတက်နိုင်တဲ့ကိုကက်ပစီတီရှိလောက်တော့စူးစမ်းပြီးတော့အရင်လဲကျွန်တော်တို့က9နှစ်ဆောင်ရွက်ခဲ့ပြီးပြီနောက်9နှစ်လဲဒီပါတီအကျိုးတွေမကပါဘူးကျွန်တော်ကနိုင်ငံတော်အကျိုးကိုအဓိကထားပြီးတော့သူသဖြင့်ကျွန်တော်တို့လွတ်တော်အမတ်ဆိုတာကတော့ကျွန်တော်ကဥပဒေပြုရေးက legislation ကအဓိကပဲလေနဲ့ဒေတာဖွံ့ဖြိုးရေးကတော့ဒုတိယပေါ့ဒါတွေကျွန်တော်တို့တက်နိုင်တဲ့များတော့ဆောင်ရွက်သွားမှာပါ
ဇူလိုင်လ20ရက်နေ့ကနေဇူလိုင်လ26ရက်နေ့အထိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအပါအဝင်နိုင်ငံရေးပါတီ9ပါတီနဲ့တတိပုဂ္ဂလပါတီတခုတို့ကလွှတ်တော်ကိုယ်စားလှယ်လောင်းစည်းရင်းနေတဲ့ကတင်သွင်းထားတဲ့စည်းရင်းအရာကတော့ပြည်သူလွှတ်တော်ကိုယ်စားလှယ်လောင်း10ဦးအမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်း4ဦးနဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်း23ဦးတိုင်းဒေသကြီးပြည်နယ်တိုင်းရင်းသားလူမျိုးလွှတ်တော်ကိုယ်စားလှယ်လောင်း9ဦးစုစုပေါင်း46ဦးအထိတင်သွင်းခဲ့ကြပြီးဖြစ်ပါတယ်ရှင်
မဆူမွန်မေမြန်တင်ပြသွားသလိုလာမယ့်ရွေးကောက်ပွဲမှာပါဝင်အရွေးခါမဲ့ကိုယ်စားလှယ်လောင်းတွေနဲ့ပတ်သက်လို့မနက်ဖြန်အင်ကာနေ့ည9:00တိုက်ရိုက်လေးလိုက်မှလဲဆွေးနွေးကြမှာပါ။နားဆင်ကြည့်ရအောင်ပါရှင်။
မနက်ကအနာဂတ်အတွက်အရေးကြီးတဲ့အထိုးအကူတစ်ခုဖြစ်လာနိုင်တယ်လို့မျှော်လင့်နေကြတဲ့ရွေးကောက်ပွဲတွေကျင်းပဖို့လာပိုင်းမှာကြာမှာတော့လေ။ဒါပေမဲ့ရွေးကောက်ပွဲတွေအပြီးသမရနေရအတွက်ရွေးချယ်ရမှာ2008ဖွဲ့စည်းပုံအရအင်လဒီဥက္ကဋ္ဌဒေါင်ဆန်းစုကြည်ရွေးချယ်ခံပိုင်ခွင့်မရှိသလိုလက်ရှိသမ္မတဦးသိန်းစိန်ကလည်းနောက်တစ်ကြိမ်တက်တန်းအတွက်ယတိပြက်ပြောမထားသေးပါဘူး။ဒေါင်ဆန်းစုကြည်ရောဦးသိန်းစိန်ပါသမ္မတမဖြစ်ကြဘူးဆိုရင်နောက်တက်မဲ့အစိုးရကိုဘယ်သူဦးဆောင်နိုင်မဲ့အလားအလာများရှိနေပါသလဲ။ဘယ်လိုခေါင်းဆောင်မျိုးပေါ်ထွက်လာဖို့မျှော်လင့်ကြပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားပါကိုတိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အသံဖိုင်နယ်ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
မနေ့ဖြန်ည9:00တိုက်ရိုက်လေးလိုက်မှာဆွေးနွေးကြမှာပါရှင်ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်တော်တာရှင်များရှင်မြန်မာနိုင်ငံအနှံ့မှာဒီရက်ပိုင်းအတွင်းမိုးသက်ထန်ရေကြီးမှုတွေကြောင့်လူထိခိုက်ဒေဆုံးမှုတွေရှိနေသလိုဒီသတင်းမှတ်ချက်ဆက်လက်မိုးကြီးနိုင်တဲ့အတွက်မြေပြိုမှုတွေရုတ်တရက်ရေကြီးမှုတွေကြုံရနိုင်တယ်လို့ခန့်မှန်းချပါရယ်ပင်လယ်ကမ်းရိုးတန်းဒေသတွေမှာလည်းမိုးသက်လေပြင်းကျရောက်နိုင်တာကြောင့်သတိထားဖို့လိုအပ်ကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းကကိုမိုးစောကအခုလိုသတင်းပေးပို့ထားပါရယ်ရှင်
ဟုတ်ကဲ့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမိုးကြီးရေရှမ်းနာတွေနိုင်ငံအနှံ့ကြုံခဲ့ရပြီးရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့မှာတော့အနည်းဆုံးလူ9ယောက်သေဆုံးခဲ့ရကြောင်းအစိုးရပိုင်းသတင်းစာတွေမှာဒီကနေ့ဖော်ပြခဲ့ပါတယ်။ကုလသမဂ္ဂကတော့မိုးတီးထန်ရေကြီးမှုတွေကြောင့်လူ9ဦးသေဆုံးပြီးနိုင်ငံအနှံ့လူပေါင်း9000ရေဘေးဒဏ်ခံခဲ့ရတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ခဲ့တာပါ။ဒီရက်ပိုင်းတွေအတွင်းမှာတော့ကချင်ပြည်နယ်မိုးကောင်းနမ်တီဖားကန့်စကိုင်းတိုင်းမှာကမ်ဘလူးကောလင်ကျွန်းလအင်းတော်မော်လူဂနီစတဲ့ဒေသတွေနဲ့မန္တလေးတိုင်းအတွင်းကစင်ကူးမိုးကုတ်ရှမ်းပြည်နယ်မြောက်ပိုင်းတီဘောစတဲ့ဒေသတွေမှာရေကြီးရေရှမ်းနာတွေဖြစ်ခဲ့ပါတယ်လောလောဆယ်စကိုင်းတိုင်းကောလင်းမြို့နယ်ဘက်ကအခြေအနေကိုတော့ကုညီကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်ပေးနေတဲ့ဆရာတော်ဦးအိန္ဒာစာရကအခုလိုမိန့်ကြားပါတယ
်။ရေကဟုတ်လားကျတဲ့နေရာတာကျပြီးတော့ကျန်တဲ့နေရာတွေကကျန်နေသေးတယ်ဗျ။ဒုက္ခတဲ့စကိုင်းနေရာနေပြီးမှရေလုကင်းသွားတဲ့ရွာတွေကိုပြန်နိုင်တဲ့ရွာသူရွာသားတွေလည်းရှိတယ်လို့အခုချိန်ထိအောင်ပဲကယ်ဆယ်ရေးစကိုင်းနေမှာနေခံရတဲ့ရွာတွေလည်းပဲရှိနေသေးပေါ့ဗျ။ရန်တန်းဆက်တဲ့ရေကြောင်မှုအခက်အခဲရှိတဲ့ရွာတွေမရောက်ရှိနိုင်တဲ့ရွာတွေကတော့ဒီရိတ်ခါတွေလည်းပဲနည်းပါတယ်ဗျာရောက်တာကတော့နိုင်ငံတော်အစီအစဉ်နဲ့အဲ့ဒီကိုဟပ်ကြီးတွေနဲ့ခြောက်ပြီးထားတာကတော့ရှိရတယ်ဗျာဒီစားစရာခံရပေါ့လေ
ကောလင်းမြို့နယ်မှာရေလွှမ်းမိုးတဲ့ရွာ88ရွာရှိပြီးပြောင်းရွှေ့ပြီးနေရတဲ့ရွာ29ရွာနဲ့ကယ်ဆယ်ရေးစခန်းတွေမှာလာရောက်တဲ့ရွာကတော့15ရွာရှိကြောင်းမိန့်ကြားပါတယ်လက်တလော့ရေဘေးသင့်ပြည်သူတွေဟာစားနပ်ရိတ်ခါအဝတ်ထည်ဆောင်စတာတွေလိုအပ်နေပြီးနောက်ပိုင်းမှာလေယာဉ်တွေပြန်လည်ထူထောင်ဖို့အထောက်အပံ့တွေလိုအပ်နေတာဖြစ်ပါတယ်။စကိုင်းတိုင်းဒေသကြီးနဲ့ကချင်ပြည်နယ်အတွင်းရေကြီးရေရှမ်းတာကြောင့်မြစ်ကြီးနားမန္တလေးမီးရထားအဆက်အသွယ်လည်းပြတ်တောက်နေပါတယ်။ဒီရက်ပိုင်းအတွင်းမှာတော့မြစ်ကြီးနားကနေမုံညင်းအထိယထားပြန်လည်ပြေးဆွဲနေပြီးမန္တလေးမြစ်ကြီးနားမီးရထားကိုတော့နောက်လ3ရက်နေ့လောက်မှပြန်လည်ပြေးဆွဲနိုင်မယ့်အခြေအနေရှိကြောင်းမြစ်ကြီးနားဘူတာကတာဝန်ကျအရာရှိတဦးကပြောပါတယ်။
ကျားလာမတော့ဘူးကျွန်တော်ဒီကနေ့မိုးညင်းတိတော့ပြေးဆွဲနေတယ်
မန္တလေးကလာတဲ့ဟာဒီဘက်7တင်းလောက်ပြီးတော့လာလို့ရတယ်လေတောက်လျှောက်လုံးကကျွန်တော်တို့3ရက်နေလောက်ကုန်3ရက်နေလောက်ခံမှန်းတာလေပီစီကို
ရွှေဘုံမြစ်ကြီးနားကလန်းကတော့တောင်ကြီးတိုက်စားပြီးဟဲနုချောင်းတရာပျက်စီးတာကြောင့်မော်လူးမျိုးမှာကုန်တင်ကားအစီး100လောက်ပိတ်မိနေတယ်လို့မော်လူးဒေသခံတယောက်ကပြောပါတယ်ဒီလိုရေကြီးရေရှမ်းတာကြောင့်တီဘောနဲ့တပ်ပလဲအကြားကတရားရေလေအတိုင်းတင်းဆောင်သွားတာကြောင့်လာရှိုးမန္တလေးမီးရထားခီးစဉ်တွေကိုဒီလ26ရက်နေ့ကနေနောက်လ4ရက်နေ့အထိ10ရက်လောက်ရပ်နှားထားမှာဖြစ်ကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်မြဝကျွန်းပေါ်ရခိုင်ကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာလည်းရံဖာရံခါမိုးသက်လေပြင်းကြားရောက်ပြီးလှိုင်းကြီးနိုင်ကြောင်းနဲ့မိုးသက်လေပြင်းကြားအောင်ဆင်မှာရေပြင်းမြေပြင်းလေဟာတနာယီ45မိုင်အထိတိုက်ခိုက်နိုင်ကြောင်းလဲမိုးစလဌာနကသတင်းထုတ်ပြန်ပါတယ်ဒီအခြေအနေတွေကြောင့်မြေပြိုတာလျှက်တစ်ပြက်ရေကြီးတာနဲ့ပင်လယ်သွားသူတွေသတိထားဖို့လိုအပ်ကြောင်းမိုးစလဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာဟာရင်နိုင်တီယမ်ကပြောပါတယ်
မြေပြူတာပိုင်းကလည်းမိုးများရင်တော့ဖြစ်နိုင်တယ်ဒီတောင်ပေါ်ဒေသတွေမှာချင်းပြင်းတွေတို့နောက်ဒီရှမ်းပြင်းတွေရခိုင်ပြင်းတွေအဲ့လိုမျိုးတောင်ပေါ်ဒေသဆိုမြေပြူတာတော်တော်ဖြစ်ပါလေဒီ landslide လည်းသတိထားမယ့်အခြေအနေရှိတာပေါ့နော်နောက်လည်းတဖြည်းဖြည်းကြီးတာအဲ့လိုမျိုးနောက်ဒီကျွန်တော်ကန်ယူတန်းမှာလည်းသတိထားမှာပေါ့သွားလေကလည်းအခုတနအိုမိုင်40 45လောက်တိုက်မယ်လို့ကျွန်တော်မှန်းထားတယ်ဆိုတော့ဒီငါးဖမ်းလေတွေလည်းတော်တော်သတိထားရမှာပေါ့နော်ဒီပင်လေပြင်းတက်တဲ့ငါးဖမ်းလေတွေပင်လယ်ပြင်မှာသွားတဲ့တမောတွေလည်းသတိထားဖို့လိုအပ်ပါတယ
်။ဘင်္ဂလားပင်လယ်အော်အရှေ့မြောက်ဒေသမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာရခိုင်ပြည်နယ်မောင်တော်မြို့အနောက်မြောက်ဘက်မိုင်140စစ်တွေမြို့ရဲ့အနောက်မြောက်ဘက်မိုင်190အကွာမှာဆက်လက်တည်ရှိနေပြီးနောက်3ရက်ကျော်လောက်မှာအိန္ဒိယဘက်ကိုဥတီမဲ့အခြေအနေရှိကြောင်းမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီမုန်တိုင်းငယ်ကြောင့်ပြည်내နဲ့တိုင်းဒေသကြီး17ခုလောက်မှာ3ရက်လောက်ဇက်တိုက်မိုးကြီးနိုင်တဲ့အခြေအနေရှိတယ်လို့မိုးစလဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာဟာရင်နိုင်တီယမ်ကပြောပါတယ
်။ကိုမိုးစောပါရှင်။ဒီကနေ့အစီအစဉ်အဆုံးသတ်ခင်ခရော့ဘိုချုံမူကြီးမင်းအွန်လိုင်းရဲ့အိန္ဒိယခီးစဉ်အကြောင်းနောက်ဆုံးတင်ပြပါမယ်။အိန္ဒိယနိုင်ငံမှာရောက်နေတဲ့ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းရဲ့ခီးစဉ်အတွင်းအိန္ဒိယအစိုးရအတွက်ကောင်းကဲစရာလို့ဖြစ်နေတဲ့နိုင်ငံနယ်ဆက်ကလက်နက်ကင်တပုံတွေအရေးဟာလဲအတိကပြောဆိုဆွေးနွေးမဲ့အကြောင်းအရာတစ်ခုဖြစ်တယ်လို့သုံးသပ်ကြပါရယ်။ဒီအတော်အတွင်းမှာပဲနိုင်ငံနယ်ဆက်မှာမြန်မာတပ်ဖွဲ့ဝင်အင်အားတိုးပြီးချထားတယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါရယ်။မိုင်အင်ဂျင်နိုင်ကအကြောင်းဆုံးတင်ပြမှာပါရှင်။
ဇူလိုင်လ26ရက်နေ့ကအိန္ဒိယနိုင်ငံကိုစတင်ရောက်ရှိနေတဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့6ရက်ကြာချစ်ကြည်ရေးခီးစဉ်မှာအိန္ဒိယမြန်မာစည်ရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးဆွေးနွေးဖို့ရှိတယ်လို့အကြီးစားဆက်မှုလက်မှုလုပ်ငန်းတွေကိုလေ့လာကြည့်ရှုဖို့ရှိတယ်လို့မြန်မာစစ်တပ်ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နှစ်နိုင်ငံနယ်စပ်မှာလှုပ်ရှားနေတဲ့နာဂတဘုံအဖွဲ့တွေဟာဇွန်လဇန်ပိုင်းလောက်ကမဏိပူပြည်နယ်မှာရှိတဲ့အိန္ဒိယတပ်တွေကိုဝင်ရောက်တိုက်ခိုက်ခဲ့တယ်လို့အိန္ဒိယစစ်တပ်ကလည်းမြန်မာဘက်အချမ်းမှာရှိတဲ့တပုံစခန်းတွေကိုကျူးကျော်ဝင်ရောက်နှိမ်နှင်းပြီးတဲ့နောက်အခုလိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့အိန္ဒိယခီးစဉ်ထွက်ပေါ်လာတာဖြစ်တယ်လို့မြန်မာအရေးအကဲခတ်တွေကသုံးသပ်ကြပါတယ်။အမျိုးသားရေးဝါဒီကိုဆွဲကင်ထားတဲ့လက်ရှိအာဏာရအိန္ဒိယအစိုးရဟာခွဲထွက်ရေးနာဂတပုံတွေကိုအပြတ်အသတ်နှိမ်နှင်းရေးမြန်မာစစ်တပ်နဲ့ပူးပေါင်းဆောင်ရွက်လိုတာကြောင့်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုဖိတ်ခေါ်ခဲ့တာဖြစ်တယ်လို့အိန္ဒိယနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်နေပြီးမြန်မာအရေးလှုပ်ရှားနေသူကိုကင်ကသုံးသပ်ပါတယ
်။စစ်ဘက်ဆိုင်ရာဆက်ဆံရေးကိုကောင်းဖို့လိုချင်တာအဓိကပြောမယ်ဆိုရင်ဒီအိန္ဒိယအစိုးရမှလူ့ဘက် BJP ဒီ BJP ရဲ့လွန်ခဲ့တဲ့တက်တမ်းနှစ်ခုလုံးမှလည်းဒီအစိုးရကလို့အမျိုးသားရေးအဆုံးရောက်တဲ့အားကြီးဒီတပုံတွေနဲ့ပတ်တိုက်ရင်ပြက်ပြက်သားသားလောက်တတ်တဲ့သူကအခုကလည်းအဲ့လိုမျိုးပဲသူတို့ကဒီတပုံတွေကိုသူတို့အကုန်ရှင်းကျင်တယ်အိန္ဒိယကနေပြီးတော့အဲ့ဒါကြောင့်ပြောမယ်ဆိုရင်ဒါဒီမြန်မာပြည်ကိုသူတို့ကဟိုလုံးတာပေါ့နော်ပြောမယ်ဆိုရင်စစ်လက်နက်တွေပေးမယ်ဘာလုပ်မယ်ညာလုပ်မယ်ဆိုပြီးတော့ပြန်ပြီးတော့ဆွဲရတဲ့ဘောရှိတယ်
အထူးသဖြင့်အိန္ဒိယကောင်းဆောင်တွေနဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တွေ့ဆုံရမှာမြန်မာအစိုးရနဲ့အပြစ်ခတ်ရစဲရေးသဘောတူညီမှုရရှိထားတဲ့အဖွဲ့လဲဖြစ်အိန္ဒိယနိုင်ငံရဲ့ခွဲထွက်ရေးသဘုံအဖွဲ့ဖြစ်တဲ့ SS Kaplan ဦးဆောင်တဲ့နာဂသဘုံအဖွဲ့ကိစ္စကိုအဓိကထားဆွေးနွေးဖို့ရှိတယ်လို့မြင်ကြောင်းအိန္ဒိယမြန်မာဆက်ဆံရေးလေ့လာကျွမ်းကျင်သူတဦးဖြစ်တဲ့ဒေါက်တာတင့်ဆွေက VOE ကိုပြောပါတယ
်ဗမာအစိုးရနဲ့ Kaplan အဖွဲ့ကဟိုတိုက်တယ်ရေလို့ဟိုမရှိတော့သူတို့ကအိန္ဒိယဘက်ကိုလာလာတိုက်နေတဲ့ကိစ္စပါ။အိန္ဒိယအတွက်အမ်တမခုံခဲစရာကောင်းတယ်လို့ဟိုအိန္ဒိယဘက်ကတွက်မယ်။ဘာကြောင့်လဲဆိုတော့တခါအိုက်ဆက်မွေပါ IM အဖွဲ့ကိုအိန္ဒိယဆော့ကတွေ့ဆုံဆွေးနွေးတွေအချင်းချင်းလုပ်ပြီးတော့ ပြိခတ်ရစီလည်းတော်တော်လေးအဆင့်ရောက်နေပြီကပ်လန်ဖွဲကတော့မရောက်သေးဘူးဒါကြောင့်အိန္ဒိယဖွဲကအဲ့ဒီပုံမှာအရင်စိုက်ပြီးတော့ဟိုဆောင်ရွက်ခြင်းတယ်အဲ့လိုဆောင်ရွက်တဲ့အခါမှာပမာအစိုးရမပါဘဲနဲ့လည်းမရတော့ဒီရေးကိုဒီဒီဘုရုံမူမရောက်နိုင်လားတစ်ခါမှလည်းဆောင်ပေးပြီးတော့ဟိုပြောမှာတော့သိကြပါတယ
်ဒါအပြင်ပါကစ္စတန်နဲ့မြန်မာစီးရေးဆက်ဆံရေးတိုးမြင့်လာနေတဲ့အပေါ်မှာလည်းအိန္ဒိယဘက်ကစိုးရိမ်မှုတွေရှိနေတယ်လို့ဒေါက်တာတင်ဆွေကဆိုပါတယ
်ဒီတိုင်မကြသေးငယ်ပါပဲနိုင်ငံရေးဝန်ကြီးအိန္ဒိယမလာခင်တည်းကပမာစစ်စိုးရကစစ်တိုက်လေရင်ကိုပါကစ္စတန်ကိုဝယ်လိုက်တယ်စိုးရကဒါအိန္ဒိယဘက်ကချိန်တော့ဒါသူတို့သိပေါ်ကြတယ်အကြောင်းတော့မရှိဘူးခင်ဗျာဘာကြောင့်ဆိုတော့ဒီစစ်လက်နက်ပစ္စည်းတွေကအိန္ဒိယကလည်းထုတ်တာကိုအိန္ဒိယဝယ်သိချင်မှာပေါ့လေ
ဒီတော့တွင်မှာပဲမြန်မာဘက်ချမ်းမှာရှိတဲ့သဘုံတွေကိုအိန္ဒိယစစ်တပ်ကဝင်ရောက်နှိမ်နင်းတာကိုကာကွယ်ဖို့နှစ်နိုင်ငံနယ်စပ်နားမှာမြန်မာစစ်တပ်ဖွဲ့ဝင်6000လောက်ကိုမြန်မာဘက်ကထတ်တိုးပြီးချထားလိုက်တယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့သူ့ရဲ့ခီးစဉ်အတွင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီအပါအဝင်ကာကွယ်ရေးဝန်ကြီးနဲ့အခြားအဆင့်မြင့်အိန္ဒိယအစိုးရအရာရှိတွေနဲ့တွေ့ဆုံမှုရှိတယ်လို့အိန္ဒိယသတင်းမီဒီယာတွေမှာရေးသားထားပါတယ်ရှင်
မအင်ဂျင်နိုင်ပါရှင်တော်တာရှင်များရှင်ကျွန်တော်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့ 9:00 နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 Juru ကနေဖမ်းယူကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်ကျွန်မရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်ဒီကနေ့အစည်းအဝေးတွေမကြခင်ပြီးဆုံးတော့မှာပါခုနောက်ဆုံးကြားရှိနေတဲ့အချိန်တွင်သတင်းအကျဉ်းချုပ်ကိုမအေးတန်နာကျော်ကပြောပြပေးပါအောင်ရှင
်အမေရိကန်သမ္မတဘရက်အိုဘားမားဟာအီသီယိုးပီးယားနိုင်ငံကိုပထမဦးဆုံးလာရောက်တဲ့အမေရိကန်သမ္မတဖြစ်ရတာကြောင့်ဝမ်းမြောက်တယ်ဆိုတာနဲ့အီသီယိုးပီးယားအပါအဝင်အာဖရိကတစ်တိုင်းလုံးဟာအမေရိကန်ပြည်အောင်စုအတွက်ဘလောက်အရေးပါသလဲဆိုတာသူ့ရဲ့ခီးစဉ်ကမိမောင်းထိုးပြတာဖြစ်တယ်လို့ပြောကြားသွားပါတယ်ဒီကနေ့တင်းနှင်းလာနေမှာပဲအီသီယိုးပီးယားဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာအဒစ်ဆာဘာဘာမြို့တော်မှာကျင်းပတဲ့ပူးရဲသတင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတကအခုလိုပြောကြားသွားတာဖြစ်ပါတယ်။ဆီးရီးယားမှာရှိတဲ့ IS Islamic စစ်သည်ကြော်ရီနဲ့အီရတ်မှာရှိတဲ့ခတ်တဘုံတွေကိုပြစ်မှတ်ထားပြီးတော့တူရကီအစိုးရကလေချောင်းကရောလက်နက်ကြီးတွေနဲ့ပါထိုးစစ်ဆင်တိုက်ခိုက်နေတာမှာအမေရိကန်အစိုးရကလည်းအားပေးကူညီနေပါတယ်။တူရကီအစိုးရအနေနဲ့သူ့ရဲ့လုံပိုင်ခွင့်ဘောင်းထဲကနေအကြမ်းဖက်သမားတွေရဲ့ပြစ်မှတ်တွေကိုတိုက်ခိုက်နေတာဖြစ်တယ်လို့အမေရိကန်အင်ဗီရောပြောခွင့်ရကမနေ့ကတနင်္ဂနွေနေ့မှာပြောသွားခဲ့ပါတယ်။မြန်မာနိုင်ငံအနှံ့မှာဒီရက်ပိုင်းအတွင်းမိုးသီးထန်ရေကြီးမှုတွေကြောင့်တေဆုံးသူအနည်းဆုံး10ခန်းဝန်းကျင်ရှိသွားပြီးတော့ဒီသတင်းဖတ်ထဲမှာပြည်နယ်နဲ့တိုင်းအများအပြားမှာဆက်ပြီးတော့မိုးကြီးနိုင်ပြီးတော့မြေပြိုရာနဲ့ရုတ်တရက်ရေကြီးတာတွေကြုံရနိုင်တယ်လို့ခန့်မှန်းထားပါတယ်။လာမယ့်ရက်ပိုင်းတွေအတွင်းမှာပင်လယ်ကမ်းရိုးတန်းဒေသတွေမှာလည်းမိုးသက်လေပြင်းကြားရောက်နိုင်တယ်လို့မြေပြင်လေပြင်လေဟာ45မိုင်အထိတိုက်ခိုက်နိုင်တာကြောင့်ငါးဖမ်းလေတွေအနေနဲ့လည်းသတိထားကြဖို့လိုအပ်ကြောင်းမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားတာဖြစ်ပါတယ်။ဖိလစ်ပိုင်သမ္မတတတိယမြောက်ဘန်နီနိုအကွီနိုဒီကနေ့နိုင်ငံတော်ကိုနောက်ဆုံးအကြိမ်ပြောကြားမယ်မိန့်ခွန်းမတိုင်ခင်မှာတော့မနီလာမြို့တော်မှာလက်ဝဲရင်းဆန္ဒပြသူတွေနဲ့လုံတင်းရဲတွေကြားမှအဓိကရုံးတွေဖြစ်ခဲ့ပါတယ်။ဒီကနေ့တင်းနယ်လာနေနောက်ပိုင်းမှာသမရပြောကြားတဲ့ Quezon စေချင်ပုံအရက်ကလွှတ်တော်အဆောက်အုံများကိုဆန္ဒပြသူတွေရောက်မလာနိုင်အောင်ဟန်တားပြီးတော့အကာအရံလုပ်ထားတဲ့ကုန်တစ်တာကြီးတွေမိရထားတန်တွဲကြီးတွေကိုဆန္ဒပြသူလောက်ကဆန္ဒပြသူတွေအတင်းထိုးဖောက်ဝင်ရောက်ဖို့ကြိုးစားခဲ့ကြပါတယ်ရှင
်။တရင်အချင်းချုပ်ကိုမအေးတန်နာကျော်ကကြီးညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကမဆူမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။ VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ7 19 25ရိုးကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။ည9နာရီအစီအစဉ်ကိုလည်းနားဆင်ကြပါအောင်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျန်းမာရွှင်လန်းပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ
This program has come to you from the Voice of America, Washington.